နိုင်ပိတ်ပြီးခေါင်းစဉ်အစ်စ်လာပြီးစေဒနာကံတပါဤတဲ့မြားလေးထိုးတတိတန်ဒီပိုးတိချိုးပေးပုံသိချာမယ်စေဒနာကံတပါဆိုတော့စေဒနာကံပေါင်းဘယ်နှပါရှိလဲ12ပါစေဒနာကံပေါင်း20ရှိမှာပေါ့29ပေါ့တကယ်တမ်းပြောအကျိုးပေးမဲ့ကံနေနဲ့ပြောရင်29ရှိမှာပေါ့ဟုတ်လားဟုတ်လားအခုပြောနေတာကာမကံအကြောင်းပြောတဲ့အတွက်ကြောင့်20ပေါ့အကုသိုလ်ကံက12ပါဟုတ်လားကုသိုလ်ကံက10ပါအဲ့ဒီထဲမှာစေတနာကံတပါးသည်တဲ့ပဋိသင်္ဍေပုဒ်တိချိုးပေးပုံကိုကြည့်မယ်တဲ့ဟုတ်ပြီနော်ကဲဆက်ဖတ်လိုက်ရအောင်အဲ့တော့စေတနာကံတပါးရဲ့ပဋိသင်္ဍေပုဒ်တိချိုးပေးမယ်ဆိုတာအကြောင်းလားအကျိုးလားစေဒနာကံကနေပေးမယ်ဆိုတော့စိတ်စေဒနာကံဒီအကြောင်းလားအကျိုးလားအကြောင်းကောင်းကြောင်းရှိမယ်မကောင်းကြောင်းရှိမယ်သဘောပေါက်ပြီနော်သူကနေအကျိုးလေးပေးတဲ့နေရာကျတော့ပဋိသင်္ဍေဂျိုးရှိမယ်ပိုဒီပဋိသင်္ဍေဂျိုးဒီဘယ်နှခါပေးပြီးတော့ပိုဒီဂျိုးကဘယ်နှခါလဲဆိုတာကျမတို့တစ်ခါမှမသိဘူးသေးဘူးကြားဘူးနားဝတော့ရှိတယ်အခုတိတိကျကျသင်ကြားဆိုဖတ်မယ်စေဒနာကံတပါးပြီးတဲ့မြားလေးထိုးစေတနာကံတပါးသည်ညာလေးထုတ်ပြီးလိုင်းကြမယ်ပဋိသင်္ဍေဂျိုးအနေနဲ့ဘယ်နှခါပဲပေးတဲ့တကြိမ်ပဲတဲ့အဲ့ဒီတကြိမ်ကလည်းဘဲမှလည်းဘဝတစ်ခုအနေနဲ့လိုင်းကြနော်ပဋိသင်္ဍေဂျိုးအနေနဲ့တကြိမ်သာအဲ့ဒီဘဝကလည်းဘယ်နှခုလဲတစ်ခုအနေနဲ့အကျိုးပေးနိုင်တယ်ရှင်းပြီနော်ကဲငင်းဆောင်ဖြတ်ချလိုက်ပဋိသင်္ဍေဂျိုးဆိုတာလေးကဓမ္မမိတ်ဆွေများအခုလိုင်းတားထားပြီပဝတိဂျိုးဆိုရင်တော့ဘလို့လဲဘယ်နဲ့ကျိန်လဲတဲ့ဘဝအရာဘဝအထောင်လဲပေးနိုင်တယ်တဲ့ပဝတိဂျိုးဆိုတော့ဘဝအရာဘဝအထောင်ဆိုတဲ့အချိန်ချိန်ပေါ့ဟုတ်သလားယင်ပဋိသင်္ဍေဂျိုးကတော့ဘဝတစ်ခုပါဆိုတော့တစ်ချိန်ပဲပဋိသင်္ဍေဆိုတာဘဝမှာတစ်ခါပဲဒါဆိုရင်အခုကျမတို့ဒီဘဝမှာပဋိသင်္ဍေဘယ်နှခါပြီးသွားပြီလဲတခါပဲဒီဘဝတစ်ခုလုံးတဲ့ပဋိသင်္ဍေတခါဆိုကျွန်မတို့ပဋိသင်္ဍေဂျိုးပေးမယ်ကံကိစ္စပြီးသွားပြီပုဒ်တိဂျိုးအတွက်ကတော့ဒီဘဝလည်းပေးလို့ရသေးတယ်နောင်ဘဝနောင်ဘဝတွေရောသဘောပေါက်နေရမှာနားလည်ပြီနော်အဲ့ဒါလေးကိုဖတ်ဖတ်ရမယ်ပဋိသင်္ဍေဂျိုးအနေနဲ့တော့ဖတ်ပါဦးပဋိသင်္ဍေဂျိုးအနေနဲ့တစ်ချိန်သာဟုတ်ပြီဆက်ဖတ်ပါအောင်ဖယားဟောတာတကအဓိကကတော့ပါဠိကိုထားလိုက်ပေါ့နော်ဖယားဟောတာတကအနေနဲ့သရိသံတတဝါကိုတဲ့အလူဒါနပေးတယ်ဆိုတာဒီကြိမ်ကလေးကြွေးလိုက်ရင်တရားသောအကျိုးရှိသောဒါနစေတနာကိုအလိုရှိရတယ်ဆိုရင်ဒီဒီကြိမ်လေးကြွေးလိုက်ရင်ဘဝပေါင်းတရားတိုင်တိုင်ဒီအကျိုးလေးပြန်ရတယ်တဲ့ဒီကြိမ်လေးသရိသံတကောင်ကိုဝဝလင်းလင်းကောင်းကောင်းမွန်မွန်တစ်ခါလေးကြွေးဘူးရင်ဘဝတရားလောက်အထိဘာဖြစ်လဲကောင်းတဲ့အကျိုးတွေပြန်ရဆိုသူစားရသလိုကောင်းကောင်းမွန်မွန်ပြန်လာမယ်ဒါဆိုမကောင်းတာတစ်ခါလုတ်ခဲ့ရောဘဝတရားပဲသဘောပေါက်ရမယ်ဟုတ်တယ်အဲ့ဒါဘာဂျိုးလဲပိုးတိဂျိုးကိုပြောနေတာဟုတ်ပြီနော်ကဲအဲ့ဒါလေးကိုပြီးရင် line ပိတ်လိုက်